ဒင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံအနေနဲ့ဆင်နွှဲခြင်းနေပြီးအဖြေဖြေချင်းပြန်လည်ခံသွားမယ်လို့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စေကဒင်္ဂလားဒေ့ရှ်သမ္မတကိုပြောတဲ့အချိန်ဒင်္ဂလားဒေ့ရှ်ကလာတဲ့သတင်းဒီမှာဖော်ပြပါရယ်ဒုတိယဗိုလ်ချုပ်ကြီးကျော်စေဟာသုံးရက်ကြာခီးစဉ်နဲ့ဒင်္ဂလားဒေ့ရှ်မှာရောက်နေတာဖြစ်ပြီးဒင်္ဂလားဒေ့ရှ်သမ္မတ MD Abdul Hamid နဲ့တာတာရီနီကဒကာမျိုးတော်မှာတွေ့ဆုံတယ်လို့သမ္မတရဲ့ပြောခွင့်ရ Joanna Abidin ကသတင်းမီဒီယာတွေကိုပြောပါရယ်ဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်စတင်ဖို့မြန်မာနိုင်ငံအနေနဲ့အစဉ်အတည်နေပြီးနိုင်ငံအကြားပြီးခဲ့တဲ့လသဘောတူညီချက်နဲ့အညီစခန်းတစ်ခုကိုလည်းတည်ဆောက်ထားပြီးပြီလို့ဒုဗိုလ်ချုပ်ကြီးကျော်စီကပြောကြောင်းပြောခွင့်ရ Joanna ကပြောပါတယ်။ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းမြန်မာစိုးရအနေနဲ့တဖြည်းဖြည်းချင်းအကောင့်ထဲပို့သွားမယ်လို့မြန်မာပြည်ထောင်စုဝန်ကြီးကပြောကြောင်းဒင်္ဂလားဒေ့ရှ်သမ္မတရဲ့ပြောခွင့်ရကပြန်ပြောပါတယ်။